ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ပြန်ဆနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းကြားထားပေမဲ့အခုချိန်ထိအကြောင်းမပြောင်းသေးဘူးလို့မြန်မာအစိုးရဘက်ကဆိုပါတယ်။မကြာသေးခင်ကဘင်္ဂလားဒေ့ရှ်ဘက်ကထပ်မံပေးပို့ထားတဲ့ဒုက္ခသည်2000ကျော်စီးရင်မှလိုအပ်ချက်တွေရှိနေတာပြီးပြန်တောင်းခံထားတာကိုလည်းပြန်လည်ဖြည့်ဆက်ပေးပို့တာမရှိသေးဘူးလို့လည်းဆိုပါတယ်။နှစ်တောင်းကျော်စီးရင်တွေကအယောက်600ကျော်စီးဆက်ထားပြီးဖြစ်တယ်လို့မြန်မာအစိုးရကပြောပြီးနဲ့ဒီဒုက္ခတွေတွေနေရပြန်ရေးဘယ်တော့ပြန်ဆနိုင်မလဲဆိုတာတော့မရေမရာရှိနေတော့မယ်ဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခတွေတွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရွေးကောက်ပွဲကြောင့်လည်းအစီအစဉ်ပြန်ဆရေးနှောင့်နှေးနေရပါတယ်။မြန်မာဘက်ကတော့ဒုက္ခသည်လက်ခံရေးအစီအစဉ်ပြန်ဆဖို့ကြိုးပမ်းနေတယ်လို့နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်
။ဟောအဲ့ဒါကကျွန်တော်တို့အခုဆိုရွေးကောက်ပွဲလည်းပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကကျွန်တော်တို့ကအရေးလမ်းအတွင်းဝင်ဥပဒေတူကဘင်္ဂလားဒေ့ရှ်သမ္မတကြီးကိုကျွန်တော်တို့ခေါ်ပြီးတော့အဲဆွေးနွေးပါတယ်ဆွေးနွေးပွဲမှာလည်းပါလဲဆိုတော့အခုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်တိုင်းနိုင်ငံဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေအတွက်ပြန်လည်ဆွေးနွေးမှုတွေပြန်ဆောက်နိုင်ဖို့ကျွန်တော်တို့မနေ့ကခေါ်ပြီးပြောပါတယ်ခင်ဗျ။အဲတော့ပုံမှန်အားဖြင့်တော့သူက headquarters ကိုပြန်တင်ပြရမှာပေါ့လေ။အဲအဆုံးပြတ်တာ headquarters ကဖြစ်နေတော့သူကပြန်တင်ပြပေးမယ်လို့သူပြောသွားတာပေါ့လေ။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပြပထားတဲ့ဒုက္ခတွေလူ1000ကျော်စီးရင်တွေကအယောက်600ကျော်ကိုအပြီးသက်စစ်ဆေးပြီးပြီလို့လည်းသူကဆိုပါတယ်
။အခုကနောက်ထပ်ကျွန်တော်တို့ထပ်ရလာတာကဘင်္ဂလားဒေ့ရှ်ကပြတဲ့2500ကျော်ရှိတယ်ကျွန်တော်တို့စီးရင်အဲအဲ့ဒီအချိန်မှာလည်းကျွန်တော်တို့ရရင်ကျွန်တော်တို့ရှင်းနေတာ603ယောက်ကျွန်တော်တို့ရှင်းပြီးသွားပြီ။အဲ့ဒါလည်းမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုတခါတည်းပဲစီးရင်တွေကျွန်တော်တို့ပေးလိုက်တယ်။ဟုတ်ကဲ့။ဒါကကျွန်တော်တို့ပြန်လည်လက်ခံရေးလုပ်ဖို့ကျွန်တော်တို့ကဟိုကျွန်တော်တို့ commit လုပ်ထားတာပေါ့နော်ဒီရထားတဲ့သဘောတူချက် arrangement ကအဲ့ဒီအတွက်ကျွန်တော်တို့ကအဲ့တော့ပုံမှန်လုပ်ကြရရှိတဲ့လုပ်ငန်းတွေဆက်လုပ်နေတာပြပြတာပေါ့လေ
ဒါပေမဲ့ဒီစီရင်နေပြဖို့တာမှာနှစ်နိုင်ငံသဘောတူထားတဲ့အချက်တွေပါမလာတာတွေရှိပြီးဒါတွေကိုပြီးခဲ့တဲ့နှစ်ထဲကပြန်လည်တောင်းခံထားပေမဲ့ခုချိန်ဒီဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပြဖို့တာမရှိသေးဘူးလို့လည်းဦးစိုးဟန်ကဆိုပါတယ်ဒုက္ခတဲ့နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံစွာချုပ်ဆိုခဲ့တာအခုဆိုတစ်နှစ်နီးပါးရှိပါတော့မယ်။နိုဝင်ဘာလတုန်းကပြည်လဲလက်ခံရေးပထမဆုံးလုပ်ပေမဲ့မအောင်မြင်ဖြစ်ခဲ့ရပြီးအဲ့ဒီနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိုးနိုင်ငံတွင်ရွေးကောက်ပွဲတွေရှိလာကြောင်းရွေးကောက်ပွဲအပြီးမှဒီလုပ်ငန်းစဉ်ပြန်လုပ်ဖို့သဘောတူထားတာပါ။ရွေးကောက်ပွဲအပြီးမှပြန်လုပ်ဖို့သဘောတူထားတာကြောင့်2019ဇန်နဝါရီလအတွင်းပြန်လည်လှုပ်ဆောင်ဖို့ရထားခဲ့ပေမဲ့အခုချိန်မှာတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဘယ်တော့ဆက်မလဲတေချာပြောနိုင်သေးဘူးလို့မြန်မာအစိုးရဘက်ကဆိုလိုက်ပါတယ်။ရင်းစားဒုက္ခသည်တွေကိုစီစစ်လက်ခံသွားဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေထိုးခဲ့ပေမဲ့နိုဝင်ဘာလပြန်လည်လက်ခံရေးအစီအစဉ်မှာတော့မြန်မာဘက်ကကုလသမဂ္ဂနဲ့ညှိနှိုင်းမှုမရှိခဲ့သလိုဒုက္ခသည်တွေနေရပြန်လောက်တဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂကအဲ့ဒီတုန်းကတုံ့ပြန်တော်ဆိုခဲ့တာရှိပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချွန်းအေးကတော့ပြန်လည်လက်ခံရေးပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံလိုလက်မှတ်ရေးထိုးထားတဲ့အတိုင်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆိုပါတယ်
။ကုလသမဂ္ဂနဲ့ကျွန်တော်တို့နဲ့ကလက်မှတ်ထိုးရတာရှိတယ်။ဇွန်လ6ရက်နေ့2018တုန်းလက်မှတ်ထိုးရတာလေ။ကျွန်တော်တို့နဲ့ UNHCR UNDP နဲ့ပူးရတဲ့ဟာကဘင်္ဂလားဒေ့နဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တဲ့ဟို repatriation ကိုလုပ်နေရတာကိုဒီ UN အဖွဲ့ကြီးတွေကကျွန်တော်တို့လိုအပ်တာတွေကိုကြည့်ဖို့အဲ့ဒါကြောင့်မို့လဲသူတို့ကိုကျွန်တော်တို့ကအခုဒီရခိုင်ပြည်နယ်ဗိုလ်ချုပ်တောင်နဲ့မောင်းနှောင်းမှာရှိတဲ့ဂျေးဝါတွေကိုသွားပြီးတော့သူတို့ကိုကျွန်တော်တို့ကကျွန်တော်က assess အကဲဖြတ်တဲ့ဟာပေါ့လေ assessment ကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်လုပ်ခွင့်ပေးတာအခုဆိုလို့ရှိရင်တတိယဟိုရောက်နေပြီအကျင်ရောက်နေပြီကျွန်တော်လေဟိုပထမနဲ့ဒုတိယကပြီးသွားပြီကြီးရောပေါ့50ကျော်ပြီးသွားပြီအခုတတိယအခုလုံနေတယ်ပေါ့နော်16ရာလုံနေတယ် project အလုံးပထမအဆင့်မှာ project 35ခုခွင့်ပြုပြီးပြီ
ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေဘက်ကတော့ဒုက္ခတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပေမဲ့တိတိကျကျဘာမှမရှိသေးပါဘူး။တစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းဘူးတီတော်မှာလုံခြုံရေးရဲကင်းတွေကိုအင်းအင်းလက်လက်တိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ဒေတာရင်းလုံခြုံရေးစိုးရိမ်စရာတွေရှိနေပြီးစစ်စင်ရေးတွေဖြစ်လာမယ့်အနေအထားတွေလည်းရှိနေတာကြောင့်ရင်းညာဒုက္ခတွေတွေနေရပြန်ရေးဟာမရေမရာဖြစ်နေတယ်လို့ပြောရမှာပါလက်ရှိချိန်မှာတော့နိုင်ငံတကာဘက်ကရိုဟင်ဂျာလို့သတ်မှတ်ထားပေမဲ့မြန်မာအစိုးရဘက်ကတော့ဒီအတုံးနှုံးကိုအခုချိန်ထိလုံးဝလက်မခံသေးပါဘူးရှင်